င်းသားလက်နက်ကိုင်အဖွဲ့တစ်ခုကဒုဥက္ကဋ္ဌတဦးကပြီးခဲ့တဲ့ရက်ပိုင်းအတွင်းထိုင်းနိုင်ငံမှာတရားမဝင်မူရစ်ဆေးဝါးတွေနဲ့အတူအဖမ်းခံလိုက်ရပါတယ်။မူရစ်ဆေးဝါး10ကီလို၊ဘိန်းမဲ4ပိတ်သားကျော်၊ဘတ်ငွေ6တန်းကျော်နဲ့အတူဝအမျိုးသားအဖွဲ့ WNO ရဲ့ဒုတိယဥက္ကဋ္ဌတမဟာကိုချင်းမိုင်မြို့မှာထိုင်းတာဝန်ရှိသူတွေကဖမ်းဆီးခဲ့တာပါ။ဒီမူရစ်ဆေးဝါးနဲ့ပတ်သက်မှုမရှိတဲ့အကြောင်း WNO ဝအမျိုးသားအဖွဲ့ဘက်ကတော့ညင်းပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA ထိုင်းခြေစိုက်သတင်းတောက်မအေးမှာသတင်းပေးပို့ထားပါတယ်ရှင်။
ရင်းမြစ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီတပ်ပေါင်းစုရဲ့အဖွဲ့ဝင်ဖြစ်တဲ့ဝအမျိုးသားအဖွဲ့ချုပ် WNO ကဒုဥက္ကဋ္ဌဖြစ်သူတက်မဟာကိုဒီရက်ပိုင်းအတွင်းမှာပဲမူရစ်စည်းဝါးတွေ၊ဒိမ်းမဲတွေ၊ဘန့်ငွေ6တန်းကျော်နဲ့ဖမ်းဆီးမိခဲ့တယ်ဆိုပြီးထိုင်းအနာပိုင်းကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဝအမျိုးသားအဖွဲ့ချုပ်ရဲ့အထွေထွေတွင်ရမူတာအိုက်ညွန့်ကတော့ဒုဥက္ကဋ္ဌဟာအဖွဲ့နဲ့ကင်းကွာနေတာ၅လခန့်ရှိပြီဖြစ်တယ်လို့ဒီမူရစ်စည်းဝါးတွေနဲ့ဝအမျိုးသားအဖွဲ့ချုပ်တို့ဟာပတ်သက်မှုမရှိဘူးဆိုပြီး VOA ကဆက်သွယ်မေးမြန်းစင်မှာပြောဆိုသွားပါတယ်
။အဲ့ကဟိုဆက်ကြည့်လို့လို့ရှိမှတည်းနဲ့ဒါတော့ကျွန်တော်တို့ကိုယ်နဲ့လည်းမဟုတ်လို့တော့သူအချမ်းညာမှာတော့ဖြစ်တယ်ဆိုတော့ဆရာတွေကတော့ကျွန်တော်တို့နဲ့လုံးဝမဆိုင်ပါဘူးဒါတွေကဒါတွေလမ်းကြောင်းလည်းကျွန်တော်တို့ဖက်ကနေလည်းလာတာလည်းမဟုတ်ဘူးတစ်ဖက်ကနေလာတာလည်းကျွန်တော်တို့လည်းမသိလေတာဒီကဗါလဲကျွန်တော်ရဲ့သူကလည်းဒီနယ်လည်းဗါလဲသူကျွန်တော်ဒီဘူကုံဒီအစီအမလည်းနားလည်းမတက်တော့ဘူးဟိုနားရတာလည်းမဟုတ်ဘူးနော်ကျွန်တော်အစ်တလည်းမလို့ကျွန်တော်တို့သူ့အတူနဲ့ပါလေအဲ့တိုင်းပါလေခွင့်ယူတာလည်းမဟုတ်ဘူးစဉ်းမြတ်လိုက်တယ်စဉ်းမြတ်လိုက်တယ်ဆိုပြီးမှပါလေခဏခဏစဉ်းစားတာလေသူချင်းမထက်ဘူးဟာထုတ်ပြန်ထားတာတော့မဟုတ်ဘူးဟုတ်ကဲ့အစ်တနဲ့အစ်တမရှိတာတော့ဒီဒီလာငါးလလောက်ရှိတယ်နော်ပါလေဒီလိုပြတော့ကျွန်တော်တို့ကြားရတယ်ပါလေအာဝမိတာပေါ့နော်အစ်တတာတော့ကျွန်တော်တို့နဲ့လုံးဝပတ်သက်မှုမရှိဘဲနဲ့ပါလေသိသမှုတစ်စုံတရားလည်းပါလေမရှိနိုင်နေတာပဲဒီ
ဂျွန်လာ26ရက်နေ့ဟာမူရစ်ဆေးဝါးတိုက်ချက်ရေးနေ့ဖြစ်တာကြောင့်မြန်မာပြည်တွင်းမှာလည်းအစိုးရကမူရစ်ဆေးဝါးဖျက်ဆီးရေးခန်းနာတွေကျင်းပနေတယ်လို့ရှမ်းပြည်နယ်တွင်းကမူရစ်ဆေးဝါးတိုက်ချက်ရေးလှုပ်ဆောင်နေတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီကလည်းသူတို့နယ်မြေအတွင်းမှာဖမ်းမိခဲ့တဲ့ဘိန်းဖြူဘိန်းမဲတွေနဲ့စိတ်ကြွစင်2သိန်းကျော်ကိုဖျက်ဆီးမှုတွေလုပ်ခဲ့ကြောင်းမူရစ်ဆေးဝါးတိုက်ချက်ရေးခေါင်းဆောင်ဦးဆိုင်ဟန်ကပြောပါတယ်
။အော်ဆန်ရေးနေ့မှာကျွန်တော်တို့ကားတိုင်းမျိုးလိုပါပဲခန်းနာနဲ့လုပ်ပါတယ်။ကျွန်တော်တို့အုတ်ချုပ်ရင်းနေမြေထဲမှာဖမ်းမိတဲ့ဟာတွေကိုဟိုပါပဲကျွန်တော်တို့ဟိုအမတ်ပြည်ရှိမှာတွေကဟိုပါပဲမိရှုခြင်းအခမ်းအနားတွေခါတိုင်းလောလို့ပါတယ်ဒီနေ့အတွင်းတော့ဟိုညမဆိုကျွန်တော်တို့ဟိုပါပဲဒီနှစ်သိန်းကျော်သုံးသိန်းကျော်ပါတော့ပြီးတော့ဟိုကတော့အနေအချင်းမှာဒီပိန်မဲနဲ့ဟိုပါပေါ့ရောင်းဝယ်တဲ့ဒီကိုဖမ်းဆီးအေးယူတာလည်းအထက်မှာထည့်ထားတယ်ဒီလေးစလေးလေးဦးလေးဒီသွားသုံးခွဲတဲ့ဒီကိုဆွတ်ပြပေးတာအဲ့ဒါ300ကျော်တယ်
ရှမ်းပြည်နယ်တာချီလေးမြို့ဘက်မှာတော့ဒီနှစ်စမှာပဲစိတ်ကြွစေ6တန်းကျော်ဖမ်းဆီးမိခဲ့ပါတယ်။မူရစ်ဆေးဝါးရောင်းဝယ်မှုတွေညော့နေပပြဖို့အတွက်လူငယ်တွေမူရစ်ဆေးဝါးတင်းတင်းကျပ်ကျပ်သုံးဆွဲနေတဲ့အရေးကိုဖြေရှင်းဆောင်ရွက်ဖို့တနိုင်ငံလုံးအတိုင်းအတာနဲ့စီမံချက်နဲ့ဆောင်ရွက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလည်းမကြသေးခင်ကပြောကြားထားပါတယ်။နိုင်ငံတကာမှာတော့မူရစ်ဆေးဝါးတိုက်ဖြတ်ရေးအခြေအနေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်လေးရှိတဲ့2015ခုနှစ်အတွက်အစီရင်ခံစာမှာတော့တနိုင်ငံငင်းလိုက်အခြေအနေတွေကိုဖော်ပြထားပါတယ်ဒီအစီရင်ခံစာအရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာဘိန်းထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်နေစေဖြစ်ပြီးမူရစ်ဆေးဝါးကိုထိထိရောက်ရောက်တိုက်ဖြတ်ဖို့အတွက်ပြက်ကွက်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့မူရစ်ဆေးဝါးတိုက်ဖြတ်ရေးလုပ်ငန်းတွေဟာနိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုအပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိဘူးလို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2015ခုနှစ်အတွက်ထုတ်ပြန်တဲ့မူရစ်ဆေးဝါးတိုက်ဖြတ်ရေးနှစ်ပတ်လည်အစီရင်ခံစာမှာရေးသားထားတာပါမြန်မာအာဏာပိုင်တွေဘက်ကတော့မူရစ်ဆေးဝါးတိုက်ဖြတ်ရေးတွေမှာနိုင်ငံတကာနဲ့တက်နိုင်သမျှပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးတောက်ပြန်ထားသလိုဒီနှစ်ပိုင်းအတွင်းမှာပဲစိတ်ကြွစီအများအပြားကိုလည်းမူရစ်ဆေးဝါးတိုက်ဖြတ်ရေးတပ်ဖွဲ့စုတွေနဲ့အတူနေပြည်တော်အာဏာပိုင်တွေကပူးပေါင်းပြီးဖမ်းဆီးရတယ်လည်းရှိနေပါတယ်ရှင်